တယောက်ပြည့်စီပွားရေးဟာဤပညာအစင်းမြင့်ဤပညာဖွံ့ဖြိုးတိုးတက်မှုနဲ့ပြည်တွင်းစားသုံးမှုတွေအပေါ်မှာပို့ပြီးအားထားလာနေပြီး2030မှာကမ္ဘာအကြီးဆုံးစီပွားရေးဖြစ်လာဖို့ဦးတည်နေတယ်လို့မူဝါဒလိမ့်လာရေးအဖွဲ့တွေကခန့်မှန်းလိုက်ကြပါတယ်။တယောက်ရဲ့ GDP ဟာ2025အထိ 5.8 ရာခိုင်နှုန်းအဲ့ဒီနောက်2030အထိ 4.8 ရာခိုင်နှုန်းနဲ့နှစ်စဉ်တိုးတက်သွားနိုင်မယ်လို့ဒီတိုင်းစီပွားရေးနဲ့စီပွားရေးလုပ်ငန်းများလိမ့်လာရေးဌာန CEPR ကခန့်မှန်းလိုက်ပါတယ်။လောလောဆယ်ကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံတရုတ်ဟာအမေရိကန်ရဲ့ပထမနေရာကို2030မှာယူသွားနိုင်မယ်လို့လည်းဟောကိန်းထုတ်ထားပါတယ်။နိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေမှာပုံမူရင်းနှီးမြှုပ်နှံလာမှာဖြစ်တယ်လို့ရှီကျင်းပင်လက်ထက်မှာမူဝါဒဆောင်ပေးလာခဲ့တဲ့အတိုင်းနိုင်ငံတော်ရဲ့အခမ်းအနားပုံမူကြီးမားလာမှာဖြစ်တယ်လို့ Atlantic Council မူဝါဒလေ့လာရေးအဖွဲ့ကလည်းပြောပါတယ်။နိဒိတာဘိုင်းကိုလည်းမူဝါဒဘိုင်းအရလေးထားလာတာနဲ့အမျှတရုတ်ဟာသူများကိုနိပညာသဘောအရအားကိုးဖို့မလိုတော့ပဲကိုယ်ဤပညာနဲ့ကိုယ်လုံလောက်တဲ့အနေအထားကိုရရှိလာမှဖြစ်တယ်လို့ရှန်ဟိုင်းအစိတ်ခြေဆိုင်ကာပရိုနာစီယာငွေကြေးဆိုင်ရာသူရနာအတိုင်းမင်းကအဖွဲ့ရဲ့ညွှန်ကြားမှုကာပရွန်ကဆိုပါတယ်ကမ္ဘာအကြီးအဆုံးစီးပွားရေးဖြစ်လာတဲ့အခါနိုင်ငံရေးတကာရေးရာတွေမှာတရုတ်ဟာပုံမှုဩဇာကြီးမားလာနိုင်ပါတယ်လို့ CEPR အဖွဲ့က Mac Williams က VOE ကိုပြောပါတယ်